မင်္ဂလာညနေခင်းပါရှင်2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မမရှင်။ဆီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြောတဲ့အပေါ်နှိမ်နင်းနေတဲ့စစ်ဆင်ရေးမှာအမေရိကန်တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်။အမေရိကန်မှာတော့သမ္မတပေါ်တရားစွဲနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌဟာနိုင်ငံတော်တစ္ဆာဖောက်မှုနဲ့အပြစ်ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေပြီးမှာတော့ရခိုင်ပြည်နယ်ဘူးသီးတောင်ဘက်မှာဒီကနေ့မနေ့ဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့အခုလိုသိကြရမှာပါ။အ
ဲ့ဒါပါပဲအဲ့ဒါပြီးတော့မှတိုက်ပွဲဖြစ်နေတာပေါ့။လုံရွေးချပွဲဝင်နေတာဟုတ်လား။နေမင်းရှင်းတဲ့အခါမှာအေးနဲ့ထိတိမှုဖြစ်ပြီးတော့မှလူကြီးကိုကြီးဖြစ်လာ။ဥပကတော့ဘာမှမပြောဘူး။အေးကြီးကတော့အလောင်း
အနောက်ပိုင်းတိုင်းစစ်ဌာနာချုပ်တက်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်ပါတယ်။တခါဒီနေပြည်တော်ကတက်ငယ်မထိမှုမှာအပြန်အလှန်တရားစွဲဆိုနေကြတဲ့အခြေအနေကိုလည်းပြောပြပေးဦးမှာပါ။နိုင်ငံတကာသတင်းလွှာမှာတော့အီရတ်နိုင်ငံအတွင်းမှာတပတ်အတွင်းမှာပဲလူ100ကျော်သေဆုံးခဲ့တဲ့ဆန္ဒပြပွဲတွေဘာကြောင့်ဖြစ်ခဲ့သလဲဆိုတာလည်းသိကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြောတဲ့အပေါ်နှိမ်နင်းနေတဲ့စစ်ဆင်ရေးမှာအမေရိကန်တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်။ IS တွေသိမ်းပိုက်ထိန်းချုပ်ခဲ့တဲ့နေရာတွေအပေါ်အနိုင်ရအောင်တိုက်ခိုက်ပေးခဲ့တဲ့အမေရိကန်တပ်တွေအနေနဲ့နောက်စစ်ဆင်ရေးတွေမှာပါတော့မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဂျက်ပ်တာရဲ့အာဒိုဝန်နဲ့တနင်္ဂနွေနေ့ကဖုန်းဆက်သွယ်စကားပြောစဉ်အသိပေးခဲ့တယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။အခုလိုလုံးလိုက်တဲ့အတွက် IS တွေကိုချိန်မုံနေတဲ့စစ်စင်ရေးမှာဆိုးကျိုးတက်ရောက်မှုတွေရှိလာလိမ့်မယ်လို့ကတ်လူမျိုးတွေဥဆောင်တဲ့ Syrian Democratic Forces SDF တပ်ပေါင်းစုကတုံ့ပြန်ခဲ့ပါတယ်။တူရကီနဲ့ထိစပ်နေတဲ့ Syria နိုင်ငံနေရာတွေကနေ American တပ်တွေရုတ်သွင်းသွားပြီလို့ SDF တပ်တွေကပြောပါတယ်။ကတ်တွေ Arab တွေ Syria လူမျိုးတွေအနေနဲ့ကိုယ့်အမျိုးကိုကာကွယ်ဖို့ခိုင်ခိုင်မာမာစူးစီးပြီးတော့ SDF တပ်နဲ့အတူရပ်ကြပါဖို့လဲ SDF ရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။ဆီးရီးယားက IS စစ်သွေးကြောအဖွဲ့ကိုနိုင်အောင်တိုက်နိုင်ခဲ့တဲ့တိုက်ပွဲတွေမှာကတ်ပြည်သူစစ်အဖွဲ့တွေရဲ့အခန်းကအဓိကပါဝင်ပါတယ်။အဲ့ဒီအဖွဲ့တွေကိုတူရကီကအကြမ်းဖက်အဖွဲ့တွေဖြစ်နေသတ်မှတ်ထားတာပါ။ SDF တပ်ပေါင်းစုတွေမှအဓိကပါတဲ့ YPG အဖွဲ့ဟာတူရကီမှာကိုပိုင်အုပ်ချုပ်ရေးတောင်းနေတဲ့ PKK သဘုံအဖွဲ့ခွဲဖြစ်တယ်လို့တူရကီကမြင်ပါတယ်။ American ကတော့ PKK နဲ့ YPG ကွဲတယ်လို့ဆိုပြီးတော့ YPG တပ်တွေအများစုပါဝင်တဲ့ SDF တပ်ပေါင်းစုတွေအပေါ်စစ်ရေးအထောက်ပံ့တွေပေးခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီရဲ့လှုပ်ရည်ဟာပြစ်မှုကြီးကျွလွန်တာဖြစ်တယ်လို့သမ္မတထရမ့်ကဆွဆဲပြောဆိုပြီးတော့ဒါဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့တောင်ဆိုပါတယ်ဒါဟာဖွဲ့စည်းပုံခြေခံဥပဒေပါစီမင်းစည်းကမ်းအတိုင်းပြစ်မှုကျွလွန်တဲ့သမ္မတကိုယာရုကဖယ်ရှားနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကလည်းအလားတူပြစ်မှုကြီးကျွလွန်တယ်ဆိုတာမျိုးတနင်္ဂနွေနေ့နှောင်းပိုင်းမှာ Twitter မှာ Trump ကရေးသားခဲ့တာပါ။ဒါ့အပြင်သမ္မတရဲ့လုပ်ရည်တင်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းကော်မတီဥက္ကဋ္ဌ Adam Schiff ကိုလည်းသမ္မတကထက်လောင်းပုတ်ခတ်ဝေဖန်ပါတယ်။ Ukraine သမ္မတ Volodymyr Zelensky နဲ့ Trump တို့ဖုံးပြောတဲ့ကိစ္စကို Mr. Schiff အနေနဲ့မဟုတ်မမှန်ပုံကြီးချက်ပြောဆိုတာကို Nancy Pelosi ကလည်းသိတယ်လို့ Trump ကပြောပါတယ်။သမ္မတနှစ်ဦးဖုံးပြောတဲ့အကြောင်းအရာတွေကိုဖတ်လိုက်ရတဲ့အခါမှာဒါဟာစံတင်လောက်တဲ့ကြိုတင်ကြံစီတဲ့ရာဇဝတ်ပြစ်မှုကြီးလိုပါပဲလို့ Schiff ကဒီ outlook committee ကြားနာပွဲတစ်ခုမှာပြောကြားခဲ့တာပါ shift ရဲ့ဒီပြောဆိုမှုဟာရည်စရာကောင်းလွန်တာကြောင့်ပြက်လုံးတော်ထတ်ထုတ်စရာမလိုတော့အောင်ကိုရည်စရာကောင်းလွန်နေပါပြီလို့ Trump က Twitter မှာရေးသားခဲ့ပါတယ်သမ္မတကိုတရားစွဲဆိုနိုင်အောင်အခုခါမှာ outlook ထောက်လှမ်းရေး committee နိုင်ငံခြားရေးစီကံထိန်းသိမ်းရေး committee တွေကနေဒီအစ်စ်မြင့်အစိုးရအရာရှိတာဝန်ရှိသူတွေကိုခေါ်ယူစုံစမ်းစစ်ဆေးနေပါပြီအင်္ဂါနေ့မှာတော့ဥရောပသမဂ္ဂဆိုင်ရာ American သမ္မတ Matt Gordonဆောင်လန်ဟာဒီ outlook committee ရှေ့မှာစစ်ဆေးခံရမှာဖြစ်ပြီးတော့တောက်ကြနေကြရင် Ukraine ဆိုင်ရာ American သမ္မတ Marie Yovanovitch ဟာသူတာဝန်ကြရာကနေပြန်လာပြီးတော့ကြားနာပွဲမှာစစ်ဆေးခံရမှာဖြစ်ပါတယ်။ဒါပြင်နိုင်ငံခြားရေးဌာနအင်ပီရော်နဲ့သမ္မတရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေ Rudy Giuliani တို့အနေနဲ့ဒီလိုစုံစမ်းစစ်ဆေးရမှာလိုအပ်တဲ့တပ်သေးခံဆောင်ရွက်စာရဲတွေကိုပေးပို့ဖို့ outlook ကတောင်းခံထားပါတယ်ခင်ဗျာ။
ဣရတ်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာလုံတဲ့နဲ့အတိုင်းမလုပ်ခဲ့တဲ့လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လုံရအတွက်တာဝန်ခံရမယ်လို့ဣရတ်အာဏာပိုင်တွေကဒီကနေ့အာမခံလိုက်ပါတယ်။ ဒင်းမာမှုတွေကိုပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဒက်မြို့တော်အရှေ့မြောက်ဖက်ဆာဒါစစ်တီအရက်ကနေစစ်တပ်ကိုလည်းရုတ်သိမ်းခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားညဘက်ဖြစ်ခဲ့တဲ့ပဋိပက္ခအတွင်းမှာ73ယောက်ထံမင်းနဲ့တည်ဆုံခဲ့ပါတယ်။အများပြည်သူအတွက်ပေးတဲ့ရေမိဆတဲ့ဝန်ဆောင်မှုတွေညံဖြစ်တာနဲ့အလောက်ကန်ရှားပါမှုတွေအပေါ်မကျေနပ်လို့စားခဲ့တဲ့တောင်းဆိုမှုတွေကနေအစိုးရတာဝန်ရှိသူတွေအာခရီလိုက်စားမှုတိုက်ဖျက်ရေးအဆုံးသတ်ဖို့အထိပါတောင်းဆိုလာကြပါတယ်။လွန်ခဲ့တဲ့တပတ်လောက်ကစပြီးဘက်ဒက်မြို့တော်နဲ့တောင်ပိုင်းကမြို့တချို့မှာဆန္ဒပြမှုတွေအတွင်းမှာတေဆုံးသူဟာ100ကျော်ရှိနေပါပြီ။လုံခြုံရေးတပ်ဖွဲ့ဝင် 1200 ကျော်အပါအဝင်ထိခိုက်ဒဏ်ရာရသူ 6000 ကျော်ရှိတယ်လို့အီရတ်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကစနေနေ့ကပြောပါရယ်။ဆန္ဒပြသူတွေတောင်းဆိုမှုကိုတုံ့ပြန်နိုင်ဖို့အတွက်ပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ခုကိုအီရတ်ကက်ဘိနက်ဝန်ကြီးအဖွဲ့ကတနင်္ဂနွေနေ့ကထုတ်ပြန်ပါရယ်။စီရဲသားမိသားစုတွေအတွက်လူမှုဖူလုံရေးအထောက်အပံ့တွေအလုံးလက်မဲ့ကလေးငယ်တွေအတွက်တင်နန်းပေးမဲ့အလုံးလက်မဲ့လူငယ်တွေအတွက်တင်နန်းပေးမဲ့အစီအစဉ်တွေပါဝင်ပါတယ်။ဆန္ဒပြသူတွေနဲ့တွေ့ဆုံပြီးတော့သူတို့တောင်းဆိုချက်တွေကိုနားထောင်ဖို့လိုလာတယ်လို့လည်းဝန်ကြီးချုပ်အဗ်ဒယ်အဗ်ဒူလ်မက်ဒီကသူ့ရဲ့ကက်ဘိနက်အဖွဲ့ကိုပြောထားပါတယ်။လွန်ခဲ့တဲ့တစ်နှစ်လောက်ကမှအစိုးရဖွဲ့ထားတဲ့ဝန်ကြီးချုပ်အဗ်ဒယ်မက်ဒီအတွက်အခုဆန္ဒပြမှုကြီးဟာအကြီးအကျယ်စိန်ခေါ်မှုကြီးတစ်ခုဖြစ်နေပါတယ်။
Afghanistan မှာရှိတဲ့ background Afghan American ပူရဲထင်းသိမ်းစခန်းကနေအစိမ့်မြင့် Taliban အဖွဲ့ဝင်10ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။တစားကန်အဖြစ်ဖမ်းဆီးခံရတဲ့အိန္ဒိယနိုင်ငံသား3ဦးနဲ့လဲလှယ်ဖို့အတွက်သူတို့ကိုအခုလိုလွှတ်ပေးလိုက်တာပါ။နှစ်ဖက်အကျဉ်းသားတွေကို Afghan မြောက်ပိုင်း Baghlan ပြည်နယ်ထဲမှာလဲလှယ်ခဲ့တာဖြစ်တယ်လို့ Taliban သဘုံတွေကတနင်္ဂနွေနေ့မှာကြေညာပါတယ်။ပြန်လွှတ်လာတဲ့အထက်ထဲမှာ Taliban နဲ့မြေအုပ်ချုပ်ရေးမှူးဟောင်း2ဦးလည်းပါဝင်ပါတယ်။ပြန်လွှတ်လာတဲ့ Taliban တွေကိုတခြားအဖွဲ့ဝင်တွေကကြိုးစုံနေကြတဲ့ပုံတွေကိုလူမှုကွန်ရက်မီဒီယာကတက်လာတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ပြန်မေးဆွဲခံရတဲ့အိန္ဒိယနိုင်ငံသား3ဦးဟာအာဖဂန်နစ္စတန်နိုင်ငံဘက်ကလန်ဒေတာကလက်စစ်တားပေးဆက်ရုံဆောက်လုပ်ရေးစီမံကိန်းမှာလုပ်နေတဲ့တခြား4ဦးနဲ့အတူမနှစ်တုန်းကတစားကန်အဖြစ်ဖမ်းဆီးခံခဲ့ရတာပါ။အသေးစိတ်အချက်လက်သိရဖို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကို VOA ကမေးမြန်းရမှာတော့သူ့အနေနဲ့အသေးစိတ်မသိရှိရသေးကြောင်းနဲ့သိရင်အကြောင်းပြန်မှမယ်လို့ပြောပါရတယ်။အာဖဂန်နစ္စတန်ရဲ့မတည်ငြိမ်တဲ့ပြည်နယ်တွေအတွင်းကဒေသတစ်စိတ်တစ်ပိုင်းဒါမှမဟုတ်တစ်ခုလုံးကိုတာလီဘန်တွေကထိန်းချုပ်ထားတာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်နဲ့တာလီဘန်ဆက်စပ်ညှိနှိုင်းသူတွေကြားပါကစ္စတန်နိုင်ငံမှာပြုလုပ်တဲ့တီးတန့်ဆွေးနွေးပွဲတွေကနေအခုလိုအချင်းသာလဲလှယ်ရေးအစီအစဉ်တွေပေါ်ပေါက်လာတာပါခင်ဗျာ။
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းနန်လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဆဲလ်တွေကအောက်ဆီဂျင်ပမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်ကို2019ခုနှစ်အတွက်ဆေးပညာရပ်ဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။သိပ္ပံပညာရှင်တွေဖြစ်ကြတဲ့ William Keeling, Greg Samenza နဲ့ Peter Radcliffe တို့ကိုပူးတွဲဆုပေးလိုက်တယ်လို့ဆေးပညာရပ်ဆိုင်ရာနိုဘယ်ကော်မတီအတွင်းရေးမှူးချုပ် Thomas Bellman ကဆွီဒင်နိုင်ငံ Stockholm မြို့တော်မှာဒီကနေ့ကြေညာတာဖြစ်ပါတယ်။ဆဲလ်တွေရဲ့ဇီဝဖြစ်စဉ်နဲ့ဇီဝဖြစ်ပျက်မှုတွေမှာအောက်ဆီဂျင်ပမာဏကဘလောက်တက်ရောက်မှုရှိတယ်ဆိုတာအခြေခံနားလည်အောင်လို့ဒီသိပ္ပံပညာရှင်တွေကလေ့လာခဲ့ကြတယ်လို့ဆုရွေးချယ်ရေးကော်မတီကပြောပါတယ်။သူတို့ရဲ့လေ့လာမှုတွေကနေသွေးရနယ်ယောဂါ၊ကင်ဆာယောဂါနဲ့တခြားယောဂါတွေကိုတိုက်ဖြတ်နိုင်မဲ့နီလန်သစ်တွေရှာဖွေဖို့အထောက်အကူဖြစ်ခဲ့တယ်လို့ဒီကနေ့ဆုကြေညာစင်မှာပြောသွားပါတယ်။ဒေါ်လာ6သိန်းကျော်နဲ့ညီမျှတဲ့ဆုငွေတွေကိုသိပ္ပံပညာရှင်3ယောက်ခွဲဝေကြရမှာဖြစ်ပါတယ်။နှစ်ဆင်ပေးတဲ့နိုဘယ်ဆုတွေမှာဆေးပညာရပ်ဆိုင်ရာနိုဘယ်ဆုကိုအမြဲတမ်းအရင်ဆုံးကြေညာလေးရှိပါတယ်။
ဖိလစ်ပိုင်သမရရော်ဒရီဂိုဒူတာလေးကသူဟာခန္ဓာကိုယ်ကြွက်သားလှုပ်ရှားမှုပိုင်းဆိုင်ရာအားနည်းတဲ့နာတာရှည်အာယုံကြောဝေဒနာကိုခံစားနေရတဲ့အတွက်သူ့မျက်ခွန်တစ်ဖက်ကအမြဲအောက်တွဲကျနေရတာဖြစ်တယ်လို့စနေနေ့ကပြောပါရယ်။ရုရှားနိုင်ငံကိုအလဲပတ်သဘောရောက်ရှိနေခြင်းအဲ့ဒီမှာရှိတဲ့ဖိလစ်ပိုင်လူမှုအသိုင်းအဝိုင်းနဲ့တွေ့ဆုံလို့မှသမရဒူတာလေးကအခုလိုပြောတာပါ။အုပ်ချုပ်ရေးပိုင်းမှာပြင်းပြင်းထန်ထန်ဆောင်ရွက်တဲ့သူအသက်84နှစ်ရှိပြီဖြစ်တဲ့သမရဒူတာလေးဟာအလုတ်တော်ဝင်နေနဲ့မအားလက်သလိုမိန်ကွန်းရှိရီပြောလေရှိသူလည်းဖြစ်ပါတယ်။သမရဒူတာတေးကျမ်းမာရေးကြဆင်းလာနေတဲ့လို့ဒီပြည်သူတွေကြားပြောဆိုနေတာတွေရှိပေမဲ့ဖိလစ်ပိုင်အစိုးရကတော့ဒါကိုထပ်ခါတလဲလဲညှင်းပယ်ခဲ့ပါတယ်ခင်ဗျာ
။ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာဂျပန်ငါးလုပ်ငန်းကင်းလှည့်ရေရင်နဲ့မြောက်ကိုရီးယားငါးဖန်ရင်တို့ဒီကနေ့မနေ့တိုက်မိလို့ရေထဲပြုတ်ကျသွားတဲ့မြောက်ကိုရီးယားတွေကိုလိုက်လံရှာနေတယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်။ ငါခိုးဖမ်းနေတဲ့မြောက်ကိုရီးယားတင်မောဝမှာတင်မောသားအယောက်20လောက်ပါပြီးတော့တချို့ကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန်ငါးလုပ်ငန်းဌာနပြောခွင့်ရကပြောပါတယ်ဂျပန်နိုင်ငံမြောက်ပိုင်းနိုတိုကျွန်းဆွယ်ကမ်းလွန်ရာမာတိုတိုက်ဤဆိုတဲ့နေရာမှာရေရည်နှစ်ဆင်းတိုက်မိခဲ့တာဖြစ်ပြီးတော့ဂျပန်ကင်းလက်ရေရည်မှာကြီးကြီးမားမားထိခိုက်မှုမရှိခဲ့ဘူးလို့ပြောခွင့်ရဆာတိုရှိကူဝါဟာရာကပြောပါတယ်ဂျပန်ကအထူးစီးပွားရေးစုံတတ်မှတ်ထားတဲ့နေရာတွေကိုမြောက်ကိုရီးယားငါးဖန်တင်မောဝင်ရောက်လာခဲ့တာဖြစ်ပြီးတော့ပြန်ထွက်သွားဖို့ဂျပန်ကင်းလက်တင်မောကသတိပေးနေစမှာတိုက်မိခဲ့တာလို့ပြောခွင့်ရကသတင်းတောက်တွေကိုပြောပါတယ်တင်မောနှစ်စီးဘလို့ကြောင့်တိုက်မိတယ်လဲဆိုတာနဲ့မြောက်ကိုရီးယားငါဖန်တင်မောဘလောက်ထိထိခိုက်ပျက်စီးသွားတယ်လဲဆိုတာကိုတာဝန်ရှိသူတွေစုံစမ်းနေတယ်လို့လည်းပြောပါတယ်ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာမြောက်ကိုရီးယားတွေပြည်ကြီးငါခိုးဖက်မှုမြင့်တက်လာတဲ့အတွက်ဂျပန်ဘက်ကလည်းတိုးမြင့်ကင်းလဲနေပါတယ
်အစ္စရေးနိုင်ငံမြောက်ပိုင်းမှာလူ6000လောက်နေထိုင်ခဲ့တဲ့ဒီအနှစ်9000ကျားမြို့ဟောင်းတစ်မြို့ကိုရှာဖွေတွေ့ရှိခဲ့ပါတယ်အစ္စရေးရှေးဟောင်းဌာနတာဝန်ရှိသူတွေကဒီမြို့ဟောင်းမှာယဉ်ကျေးမှုပေါင်းစုံတွေ့ရတယ်လို့အသေးချာစီမံပြီးတော့မြို့ပြတည်ထောင်ခဲ့တာလို့လည်းဆိုပါတယ်ဒီလိုစီးဆင်းတဲ့ကြနဲ့တိဆောက်ထားတဲ့ရှေးကျတဲ့မြို့တစ်မြို့တွေ့ရဖို့ဆိုတာဘလို့မှထင်မှတ်ထားတဲ့အရာမဟုတ်ဘူးလို့ရှေးဟောင်းသုတေသနပညာရှင်ဒီနာရှယ်လမ်ကပြောပါတယ်တဲအဗီမြို့မြောက်ဘက်ကီလိုမီတာ50လောက်ကဟာရစ်မြို့နာမှာလမ်းဖောက်နေကြတော့ခြေခက်ကတီထောင်ခဲ့တဲ့ဒီမြို့ကိုရှာတွေ့ခဲ့တာပါရှေးဟောင်းသူတွေတနာနေမီအန်ရှွာဟာ65ဟက်တာကျဲဝန်းပြီးတော့လူနေထိုင်ရာအဆောက်အဦတွေဖျားကြောင်းတွေလည်းရှိတဲ့ဒေသဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေနားဆင်ရမယ့်အထက်မှာတော့အရင်ဆုံးရခိုင်ပြည်နယ်အတွင်းဒီမနက်ဖြစ်ခဲ့တဲ့တိုက်ပွဲသတင်းနဲ့စပါမယ်။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ဒီကနေ့မနေ့အစောပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတွေကရောနှစ်ဖက်တာဝန်ရှိသူတွေကပါပြောပါတယ်။မနေ့ကလည်းရသေးတောင်မြို့နယ်အတွင်းအစိုးရတပ်ကိုဘုံခွဲတိုက်ခိုက်ခံရသလိုပစ်ခတ်မှုတွေအတွင်းရွာသားတွေလည်းစစ်ရှောင်နေကြရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ကွန်းတောင်ရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တင်မနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်တပ်မတော်ပြောခွင့်ရဗူမူကြီးဝင်းစောဦးကပြောပါတယ်။အိ
ုင်းတော်ပါပဲအဲ့ဒါကပြီးတော့တိုက်ပွဲဖြစ်နေတာပေါ့။လုံလွေးချက်ပေါ်ပေါ်နေရဟောလားနေနေရှင်းတဲ့အခါမှာအေနဲ့ထိတိမှုရှိပြီးတော့မှလူကြီးကိုကြီးဖြစ်တာ။ဘုဘကတော့ဘာအောင်ပြေ။အေကြီးကတော့အလောင်းနဲ့မျက်တော်ကြီးထားတယ်ဘယ်လောက်ရမှတော့ကျွန်တော်
ကွန်တောင်နဲ့ကြံညူပြင်ကျေးရွာတွေဘက်မှာတိုက်ပွဲဖြစ်တဲ့အခြေအနေကိုအေအေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်။
ဘူးသီးတောင်မြို့နယ်ထဲမှာဆိုရင်တော့ဒီနေ့မှာတော့ဒီတရက်ပြင်ရွာနောက်ပြီးတော့ဒီကွမ်းတောင်ရွာဖက်မှာတော့အဲ့မှာတိုက်ပွဲဖြစ်တာရှိတယ်ဗျ။မြန်မာစစ်တပ်ကနေပြီးတော့ဟိုအဲ့ဒီနေရာတွေကနေပြီးတော့လက်နက်ကြီးတွေနဲ့သူတို့နေ့ညမပြပစ်ရှင်နဲ့ရှင်လှမ်းပြီးတော့ပစ်နေတာရှိတယ်။ကျွန်တော်တို့ဘက်ကလည်းအဲ့ဒီလက်နက်ကြီးပစ်တဲ့နေရာကိုတွားရောက်ပြီးတော့ရှင်းလင်းရတဲ့အနေအထားတွေရှိတယ
်။ကွမ်းတောင်ရွာသားတို့ကတော့ကွမ်းတောင်နဲ့ကြံညူပြင်ကြေးရွာတွေဘက်မှာတိုက်ပွဲပြင်းထန်ကြောင်းအတည်ပြုပြောပါတယ်။
ဒီနေ့မနေ့ပြောရင်ကျွန်တော်ဒီစီမံမှုလောက်ကပြန်ခက်ခက်ကြားရပါမာမီနဲ့ကြော်တော့ကြာမှာတော့ကြီးကြီးကြီးကြီးပေါ်ထန်းတဲ့ဒီတက်လမ်းဒီအောင်တော့မှာရောင်းရတာမြန်မာတက်ကရောင်းနေရအကြမ်းစံတေးကိုကျွန်တော်တို့ကိုလေးကကြမ်းပြရတယ်ဒီကျွန်တော်တို့
ပြီးခဲ့တဲ့စနေနေ့ကလည်းတရက်ပြင်ကျေးရွာနီးစိုင်းတင်တရမ်းမှာလုံချုံရေးယူနေတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့တွေကိုအေရခိုင်လက်နက်ကိုင်ဖွဲ့ကနေပစ်ခတ်ခဲ့ပါတယ်အေအဖွဲ့ကနေလက်နက်ကြီးနဲ့ပြစ်ခတ်တာလို့သတ်မတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
။အမေလေးမိလက်ခင်တော်ကအဲ့အားကိုဖြစ်တာဆိုပါရဲ့။အဲ့ဒါပိုင်းပြင်တရားကိုမပြစ်တဲ့ဟာလည်းရှိတယ်။အဲ့ဒီဘူရက်နေတာပြစ်တယ်လို့
ဒီပြစ်ခတ်တိုက်ခိုက်မှုမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့အေအေပြောခွေရခိုင်ဒုက္ခကဆိုပါတယ်။
ကျွန်တော်တို့ဒီတာညိုပြင်တရားနာမှာဒီတိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိတာပေါ့နော်မနေ့မိုးလင်းအာရုံမှာဆိုတော့အဲ့ဒီမှာလေဘုမစစ်တပ်ဘက်ကတော့အကြဆုံးတွေတော်တော်များတာပေါ့
မနေ့ကတော့ရရိတ်တောင်မြို့နယ်သီဆွဲကျေးရွာမှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရပြီးပြည်ကမှုဖြစ်စဉ်တွင်ရွာသားတွေကျေးရွာကနေတင်းရှောင်နေရတယ်လို့သီဆွဲရွာသားကိုလှစိန်ကပြောပါတယ်
။သူကတိုင်းနဲ့လာတာပေါ့စစ်တပ်ကအပေါ်ကိုတက်တာပေါ့သူကသူ့ကိုလာတာပေါ့အေးနေမှာသူတက်တဲ့နေရာမှာမိုက်ပေါက်တယ်မှာမိုက်ပေါက်ပြီးတယ်နဲ့ပြည်ခိုင်တယ်ကြားတာပေါ့လူကတော့ရတာရအခုသူ့ရွာသားတွေနဲ့ကိုမှုဖြစ်ပြီးနေတယ်အဲ့ဒါအောက်ကကြောက်တဲ့ရေကိုမှုဖြစ်ပြီးနေတယ်
တမရော်ရီသာတင်မောကနေသီဆွဲရွာကိုစိုက်ကပ်ရမှာလမ်းကြောင်းတွင်ဘုံကလုံးပောက်ခွဲခဲ့ပြီးမြန်မာစစ်တပ်ဘက်ကပစ်ခတ်မှုတွေကြောင့်ရွာသားတွေလည်းကြောက်လန့်ပြီးစစ်ရှောင်နေရတာပါအနောက်ပိုင်းတန်းစစ်တနာချုပ်တမရော်ပြောခွေရဘူမှုကြီးဝင်းစော်ဦးကတော့သီဆွဲရွာဘုံခွဲမှုမှာထိခိုက်မှုမရှိဘူးလို့ပြောပါတယ်သီဆွဲရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွေရခိုင်တုကကအတည်ပြုပြောပေမဲ့လည်း ไตปวยဖြစ်စဉ်ကိုမသိရသေးဘူးလို့ဆိုပါတယ်ခေးစွဲဘက်မှာไตปวยဖြစ်တာတော့ရှိတယ်လို့ပြောတယ်ไตปวยအသေးစိတ်ကတော့ကျွန်တော်စီတော့ဘာမှမရောက်လာသေးဘူးဗျတရားပိုင်းတွင်ပူရီတောင်ယသိတောင်ကြောက်သောမင်းပြဘုံလူကျော်မြို့နယ်တွေဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားไตปวยတွေဆက်လက်ဖြစ်ပွားနေတာပါလက်ရှိရခိုင်ပြည်နယ်တွင်ไตปวยတွေကြောင့်ဆစ်ဆောင်ရွာသားဦးရေ 9,000နီးပါးရှိလာနေပြီဖြစ်ပါတယ်မနေ့ကတီစင်ပါလာနဲ့တင်းနေသည့်အေးအေးနဲ့တမတော်တို့ကြားไตปวยတွေကြောင့်ဒေဆုံးသူအရသာ90နီးပါးရှိနေပြီ
ထိခိုက်တန်ရာရသူ120ကျော်ရှိနေပြီလို့ရခိုင်ရက်ဖက်အဖွဲ့တွေကပြောပါတယ်ခင်ဗျနိုင်ငံရေးပြောပြခဲ့တဲ့ရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေကိုနာဆင်ခဲ့ကြတာပါရှင်အခုတော့နေပြည်တော်ကတပ်ငယ်မလေးမှုဘက်ကိုအလှည့်ပေးကြပါတယ်အပြန်လှန်တရားစွဲဆွေမှုတွေပိုတိုးလာနေတဲ့ဗစ်တိုးရီးယားတပ်ငယ်မလေးအမှုရဲ့နောက်ဆက်တွဲအမှုတွေမှာမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမြေသူတဦးတယောက်ရ Boba Lazi will do Ubri Pound doing any Yeti Sang Yu Dwaja Melu. Nyamanang and Shinni Athimia Apuejo Gabio like Bari. Manganet, the Yasi and Sumpia Muri Yabu. Tia Ubri Lanjang Dine set Dwaja Matite Jang Digani Yung Toma. Tasanya Shinri Gabio Su Kejaraba, Satu Songs and Tare Masumo Suzi Dimbia Tawarishin.
Nibiro Matishi, a Western Hill, Nicklating Jangmaro, a Thunder Nijo Yue. Mingling at U, Lima Saya, 19 Kayare, so be Suswe Tare, Tangemre Muha. Nangan of the Marayong Bawim, your money and the Wanga Biduriga, say Bawins as one is Sangi Nigare Mupibare. Dimuma, like Basang Yayin, Diaswe Kayare Shinidi, Suswe Kayabido, Pansy Tainting Kantayadu, Janga Yamang Angine, Tanya Pikayadu Nigo, Ubawe, Nina Kayadu, Vidoria, Kayagan Shimi, Dazuini, Dre. Yadari Diasi, Mujabu, Napashin, Ripaga, Diaubri, Lanjang, Dinsawya Dwame, Lupio Sutarawa. Digini Dudiajin, Yung Tolare, Vidoria Muma, Diaswe Kantayare, Diakan, Aungibaga, Lipas, Awya Benide, Shinni Dosu Taliango, Jao Choye Mudo, Oma Langa, Diabian Swe Sutare, Mumaro, Dosu Taliang Baga, Ajosa, Shinni, Pielipas, Awya Benide. The morning as she need them Yapojoga, Dialodo Shinni, Utain Tanga, Leshi, Mu Chini, Piobiaware. Akulu Bianla Diaswe Sumuri, Boom Yalare, and Yapi Duga, say with his Sanji needed, Vidoria Mumaro.
ไล่ป่าซาวยะปีนี่เดเตียหลွတ်တော်ရှင်နေနေမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမြည်သည့်အဖွဲ့အစည်းမြည်သူတူတူတယောက်ရဲ့မှာဩဇာအာဏာလွှမ်းမိုးတရားမှုမရှိဘဲညှတာတဲ့တရားရေးစီမှုတွေပေါ်ပေါက်လာစီဖို့ဥပဒေပေါင်းအတွင်းကနေရက်တိဆောင်ရွက်သွားကြမှာဖြစ်တယ်လို့ရှင်နေကြီးဦးသိန်းတန်းဦးကပြောပါတယ်။ဟုတ်ပါဘူးရှင်ခေါ်မှုတွေဆိုအရင်ဆိုင်ရမှာပါဒါပေမဲ့ဇာတ်သိမ်းကြရတော့တရားအော ့သူမိသားကိုကျွန်တော်တို့ကြည့်မတင်ပါဘူးကိုချင်းစားတယ်ကိုသားတမီးကြီးတို့တို့ကားဝယ်နေတယ်ဒါသူတို့တိုင်းကလည်းလုပ်တယ်ဒါတွေလည်းကျွန်တော်တို့အပြစ်မတင်ဘူးဒါပေမဲ့အဲ့ဒီဒီသားကိုနှပ်တက်တဲ့ဟာတဲ့ပို့ပြီးတော့တကယ်အမှန်တကယ်ဖြစ်ပွားနေတာကဒီတရားစီရင်ရေးပတ်သက်တဲ့ institution တွေပေါ့ကွာဒီအဆောင်ကြီးကဥရေယုံတို့ရဲတို့နော်ဒီကကဒီတရားယုံတို့အပါဝင်ပေါ့နော်ကျွန်တော်တို့ဖြစ်ပေါ်နေတဲ့အားတွေပေါ်မှာတိုင်တွင်ဆောင်ရွက်တဲ့ပုံတွေမှာဒီမှုကတော်တော်အရေးကြီးတယ်။နော်အထူးဖြင့်ကြိုးနိုင်တာသမရယုံကိုနိုင်ကြတဲ့စိတ်ကြည်ဝင်စရာစောင့်ကြည့်နေတယ်အမှန်တရားပေါ်ပေါက်ကိုဆိုတဲ့အနေအထားမှာဒါဟာတဏ္ဍာဟုတမှုမဟုတ်ဘူးတဏ္ဍာဖြစ်စဉ်မရတဲ့နော်မင်းနာသူရဲ့တခါတခါဒီဆွဆွခံယူဆူရာမျိုးတဲ့တရားစီရင်စနစ်ရဲ့ပုံစံအထူးဖြင့် institution တွေရဲ့တာဝန်ဝတရားကြည့်တယ်မကြည့်ဘူးဆောက်ရတာမှာဟာဒါတို့ယုံကြည်သမှုရတတ်တယ်မရတတ်ဘူးဆိုတဲ့စေတနာတရားကိုအဖြေရှာတာဖြစ်တယ်တဏ္ဏပုဂ္ဂိုလ်ကြီးပြဿနာမဟုတ်ဘူးကျွန်တော်လည်းအဲ့ဒီသဘောပါပဲဒီမှာပါဝင်ဆောင်ရတယ်ဆိုတာတရားငါတတ်မှုပေါ်ပေါက်ဖို့အတွက်ရည်စူးတာဟာအတတ်နိုင်သူဒီမှာကျွန်တော် institution တွေကမြင်သာထင်သာတဲ့တုတ်ကံဆောင်မှုရှိတာလေးနဲ့မျှော်လင့်နေကြတော့ငါရောက်ပူးပေါင်းဆောင်ရတာဖြစ်တယ်ကျွန်တော်အဲ့ဒါကိုမျှော်လင့်နေတယ်
ဒါ့အပြင်တရားဆွဲဆိုခံထားရတဲ့တရားလွှတ်တော်ရှင်နေဒေါ်စုဒါလီအောင်ဘက်ကသူ့ကိုတရားဆွဲဆိုခဲ့တဲ့ Western Hill နေကလေးထိန်ကျောင်းအုပ်ချုပ်ရေးမှူးဒေါ်အုံမာလိုင်ကိုနိုင်ငံသားများရဲ့လွတ်လပ်မှုနဲ့လူပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးရနိုင်လွတ်လုံပုံမှန်နဲ့တရားပြန်ဆွဲဆိုဖို့ပြင်ဆင်နေတယ်လို့လည်းရှင်နေကြီးဦးသိန်းတန်းဦးကပြောပါတယ်
။ဒီလိုသူကဒီရေယူသားသားတရှိနေတဲ့အောင်နေနဲ့အမှုမှာပေါင်းပေါင်းတဲ့အချက်ကိုတက်တူခက်ချက်ကိုနဲ့ဖြစ်စဉ်ကိုဗီဒီယိုကိုဒါဒီ access to information ကပြန်ပြောတဲ့ကိစ္စကိုတရားဆွဲခံရတယ်။ဒါဥပဒေချုပ်ဖို့တယ်လို့ပြောထားတယ်။ဒေါ်စုဒါလီအောင်ကပြန်တရားဆွဲဖို့ရည်နေပါပြီ။သူ့ကိုနိုင်တဲ့လုံမျိုးဖွင့်ရတဲ့ကိစ္စပေါ့နော်။2019ခုနှစ်နိုင်ငံသားရဲ့ပုဂ္ဂိုလ်ဆိုင်ရာလိက္ခဏာပုံစံတည်ကြမှုကိုထိပါတယ်လို့သူယူဆတဲ့အတွက်အဲ့ဒါကိုကျွန်တော်ပတ်တာရဲစခန်းပေါ့။အဲ့ဒီပတ်တာရဲစခန်းမှာ
Victoria mu yong jain ni satai sisi la jain ma ro kaya kan shin kaling nge Victoria ko rai thwat so kae de tia yong jain api tu thwat so kae de atai tadi media ko pyan pyo kae lu so bi kale de nge khun yi sa ya phaw phyat mu upari ne tia khan aphit so swae khan ya tu bak ka lai ba saung ya pe ni de shin ni ukhin maung so shin ni su tha li aw naw Victoria bak ka lai ba saung ya pe ni de tia lu shin ni don ywet nu aw Victoria ye pha kin a don ne u le a pa win ไลบาซาวเยปีนี่ตูเสี่ยวินตูโกบาเวสเทิร์นเฮนี่คลีเทนจองอุชุยหมู่กะเตียซั่วสู่เกราบาลาเมออกโตบาลา9ရက်นี่มาတော့เวสเทิร์นเฮวิคตอเรียอหมู่ကိုစစ်ဆေးဖို့ရှိပြီးတော့လာမဲအောက်တိုဘာလာ9ရက်နေ့မှာတော့ဒေါ်စုဒါလီအောင်ကိုတရားဆွဲဆိုထားတဲ့အမှုကိုပြန်လဲစစ်ဆေးဖို့ရှိပါတယ်ရှင်
Nemalinga ha sit suya litet shot lo ma lu khuin ne patat pi lo kulatamaka ne nengada ga myin na sa ri ma su su owa pyo su wiban na ri khan kya bu ba de aku yukaw pwe ne tat la de ndi ayata suya litet ma lu khuin kisa ha de jo pyan lu pyo mya sia phit la ra mho lo aku di jin pa ni de kulatamaka thu thu nyi la kan tatya committee ma ma cha kin ma su nui song phyat che cha sia ri shi ni ba de lu khuin ne patat pi lo de chain long pyo su la kya ja du ri aku lo suya ana yu la jain ma lu khuin ne patat pi lo a myin mya pyaung twa lo la Damamho yata suya ye lupa ngwe me neni lula, tora shinri plu yu sa ja wale. Lame ingani nya dae li lai si zima di chan suni ja ma pipare. Pawan suni mimian lure tora shinri nine kuye telephone nama digu, viyu imi ma wangu pipu ta me suyin, dae li lai si zin luen tau de chi ma koyu ma pipare. Damamho kuye mien, kuye migun digu, sane piasi etan fayne piasi jubilo pipu ta lule ya wale. Viyu imi ma wangu phone nama ga, de nito nyan ne, don shin ne, ngang 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 li pipare, imi li sa ga, BurmeseAgVOAnews.com ဖြစ်ပါတယ်။ ပါဝင် ဆွေးနွေး မိမြန် ကြမယ် တော်တော် ရှင်း ကို ကြည့်ကြပါ ရစေ ခင်ဗျာ။
မနက်ဖြန် အင်္ဂါ ည တိုင်းရိုက် လေးလိုက် မှာ ပါဝင် ဆွေးနွေး လို့ရဲ့ ချိန် မီ ဆက်သွယ် နိုင် ကြပါ ရစေ ရှင်။ အခု ဣရတ် နိုင်ငံ အတွင်း က မငြိမ် မသက် ဖြစ် နေ တဲ့ အခြေအနေ ကို လည်း အလှည့် ပေး ပါ ဦး မယ်။ ဣရတ် နိုင်ငံ မှာ တပတ် အတွင်း လူ 100 ကျော် သေဆုံး ခဲ့ ရ တဲ့ စန္ဒ ပြပွဲ တွေ ဖြစ် ပြီး နောက် ရက်ပိုင်း အတွင်း မှာ ပဲ ပြည်ပြင် ပြောင်းလဲ ရေး စီဇန် သစ် တရက် ကို ဣရတ် ခေါင်းဆောင် တွေ က ကျင်းပ လိုက် ပါတယ်။ မြို့တော် ဘက်ဒတ် မှာ အင်္ဂါနေ့က စတင် ခဲ့ တဲ့ စန္ဒ ပြပွဲ တွေ ဟာ တောင်ပိုင်း မြို့ တွေ ကို ပါ အလှည့်မြန် ကူးစက် သွားတာ ကြောင့် ဒါကို ကင်တွယ် ဖို့ ဣရတ် အစိုးရ အဖွဲ့ ဟာ စနေ တညည လုံး အစည်းအဝေး ထိုင် ခဲ့ ပါတယ်။ အလုပ် ကင် တွေ ရ ဖို့ အစိုးရ ဝန်ဆောင် မှု စနစ် ကောင်း ကောင်း ရ ဖို့ အဂရိ လိုက်စားမှု တွေ အဆုံး သတ်စေ ဖို့ စ တဲ့ တောင်စုချက်တွေနဲ့စခဲ့တဲ့ဆန္ဒပြမှုတွေဟာကနက်ဦးမှာငြိမ်းချမ်းတဲ့လှုပ်ရှားမှုတွေဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်လာတာကြောင့်အာဏာပိုင်တွေကအင်အားသုံးလူစုခွဲခဲ့ရပါတယ်။ဣရတ်ဆန္ဒပြမှုနောက်ဆက်တွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်ဇလာတိကဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုဦးကပြောပြမှာပါရှင်။
အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပြီးတဲ့နောက်မြို့လယ်ကလမ်းတွေကိုရှင်းလင်းမှုတွေစတင်လုပ်နေတဲ့တနင်္လာနေ့မှာတော့ဘက်ဒတ်မြို့တော်အခြေအနေဟာငြင်းသက်သက်ဖြစ်နေပုံရပါတယ်။ဆန္ဒပြမှုတွေဟာကနအူးငြင်းညာစွာဖြစ်ခဲ့ပြီးမဲ့လို့လူစုခွဲပို့လာတဲ့လူညိုရေးတပ်တွေနဲ့ဆန္ဒပြသူတွေကြားရုံးစံခတ်ဖြစ်တာကြောင့်အကြမ်းဖက်မှုတွေဖြစ်ပြီးတော့လူတွေထိခိုက်သေဆုံးခဲ့ရတာပါ။
ဖြစ်ပြီးသေဆုံးသူကတော့104ဦးပါ။အဲ့ဒီထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရောအရသားတွေရောဆန္ဒပြသူတွေရောပါဝင်ပါတယ်
။ဆန္ဒပြမှုတွေကိုနှိမ်နင်းဖို့ညမထွက်ရမိတ်ထုတ်တာတွေနဲ့အင်တာနက်လိုင်းဖြတ်တာတွေကိုအစိုးရကလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေထွက်လာတော့လေလုံခြုံရေးတပ်တွေကမိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။အဲ့ဒီမှာဆန္ဒပြသူတချို့ကရဲတွေကိုဂဲတွေနဲ့ပစ်ပေါက်ပြီးတော့ကားတာယာတွေကိုမိရှို့ပါတယ်။ဒါပြင်အချို့နေရာတွေမှာအစိုးရရုံးတွေကိုဖျက်ဆီးတာတွေအထိဖြစ်လာပါတယ်။မင်းသဖုံးတက်ထားတဲ့သူတွေကပုဂ္ဂလိကဒသင်းဌာနနှစ်ခုရဲ့ရုံးတွေကိုဝင်းအောင်စီးနှင်းတိုက်ခိုက်တာတွေလုပ်ပါတယ်။ဒါကြောင့်လည်းပဲအမက်အယ်ကာဖဂျီလိုမျိုးအီရတ်သတင်းတောက်တွေကဒီပေါ်မှာဒေါ်လာထွက်ခဲ့ကြပါတယ်။
ဟာမတ်ဝမဟာဝလတ
်ရင်းမီဒီယာရုံးတွေကိုမီးလောင်တဲ့တွင်ပြီးပိတ်ပစ်ဖို့ကြိုးပမ်းတိုက်ခိုက်မှုတွေလွတ်လာခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်အနေနဲ့ကတိုင်းပြည်ကိုမင်းမဲ့တိုင်းပြည်အဖြစ်ခံမလားအာဏာပြည့်ရှိတဲ့တိုင်းပြည်အဖြစ်ခံမလားရွေးရတော့မှာပါအခုအချိန်ကတော့မင်းမဲ့တိုင်းပြည်လို့ဖြစ်နေတာပါပဲ
ဝန်ကြီးချုပ်အက်ဒယ်အက်ဒူမာဒီရဲ့တနင်္ဂနွေနေ့ညညချက်ထဲမှာတော့ဝင်ငွေနည်းသူတွေအတွက်အင်အားအစီအမံတွေအလုပ်လက်မဲ့ထောက်ပံ့ကြေးတွေနဲ့တမွေးဝမ်းကြောင်းတင်နှံတွေပေးမယ်ဆိုတာတွေပါဝင်ပါတယ်
I will go and meet them without weapons.
ဘာလဲနဲ့မှမယူပဲကျွန်တော်သူတို့ကိုတွားတွေ့ပါမယ်။အဲ့ဒီမှာသူတို့လိုလားချက်တွေကိုနားထောင်ဖို့သူတို့နဲ့အတူနိုင်အတော်ကြာစကားပြောပါမယ်။အခြေအနေတွေပြေလျော့လာမယ်ဆိုရင်တော့လာမယ့်ရက်တွေအတွင်းမှာပဲကျွန်တော်ဘက်ကလှုပ်ရှားရှိတာတွေလှုပ်ပေးဖို့အစဉ်သင့်ပါပဲ။အပြန်အလှန်အားဖြင့်တော့ ဘက်ဂရက်လန်းတွေနဲ့အခြားခရိုင်တွေကဆန္ဒပြပွဲတွေကိုရပ်ပေးဖို့ကျွန်တော်တောင်းဆိုပါတယ
်လူမျိုးရေးတပ်ဖွဲ့ဝင်တွေပဲဖြစ်ဖြစ်ဆန္ဒပြသူတွေပဲဖြစ်ဖြစ်ဆန္ဒပြမှုဖြစ်စင်မှာတည်ဆုံသွားတဲ့သူတွေကိုအာဇနီဖြစ်တတ်မှတ်ပြီးတော့သူတို့ရဲ့ကြံရိုက်တဲ့မိသားစုတွေအတွက်နိုင်ငံတော်ကနေပြီးတော့ထောက်ပံ့ပေးသွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်ပါလီမန်အကြီးအကဲကလည်းဆန္ဒပြသူတွေတောင်းနေတဲ့အဂတိလဲစားမှုတိုက်ဖြတ်ရေးကိုဆောင်ရွက်ပါမယ်လို့ကတိပြုခဲ့ပါတယ်။စိန်နှစ်မှာတော့ညမထွက်ရအမိန့်တွေကိုပြန်ရုပ်ခဲ့ပြီးအခြေအနေတွေအတန်အတင့်ကောင်းမွန်လာတယ်လို့ဘက်ဒက်မြို့ကန်တူကပြောပါတယ
်။
ညမထွက်ရအမိန့်လည်းရုပ်သွားပြီးဆိုတော့အခြေအနေတွေပိုကောင်းလာပါတယ်။ပါလီမန်အကြီးအကဲနဲ့ဝန်ကြီးချုပ်တို့ရဲ့ဆုံးဖြတ်ချက်ကတိတွေတကယ်ဖြစ်လာမယ်လို့မျှော်လင့်ပါတယ်။အီရတ်ပြည်သူတွေမှလည်းကတိကွက်တွေကြားရတာနဲ့အတော်ညင်းငွေစိတ်ပြက်နေပါပြီ။သူတို့ဆုံးဖြတ်တဲ့အတိုင်းတကယ်ဖြစ်လာမယ်တကယ်လုံမယ်လို့ပဲမျှော်လင့်ပါတယ
်။ယူရနိုင်ငံဟာကမ္ဘာပေါ်မှာရေနံထုတ်လုပ်မှုအများဆုံးတိုင်းပြည်တစ်ခုဖြစ်ပေမဲ့လို့သူ့ပြည်သူတန်း40အတော်များများကတော့စီးရင်မွေးတည်ကြပါတယ်။ဒီလိုအခြေအနေတွေတိုးတက်လာအောင်လုပ်ပေးမယ်ဆိုပြီးတော့လွန်ခဲ့တဲ့တစ်နှစ်ကပဲအာဏာရလာတဲ့ဝန်ကြီးချုပ်အဗ်ဒူမာဒီအတွက်ကတော့အခုဒီဆရပြပွဲတွေဟာစိန်ခေါ်မှုတရားလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်လေးကိုပြည်ရင်းမြစ်စီမှရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှဘောဓုတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်လေးကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ညနေပိုင်းထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်တဲ့ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့ပထမနိုင်ဝက်မှာလှိုင်းလက်မီတာ190ကနေလည်းနားဆင်နိုင်ပါတယ်။အခုတနင်္လာနေ့ညနေခင်းထိတ်တဲရောက်သတင်းတွေကိုမဆုမြတ်မောင်ကတလဲပြောပြပေးပါဦးမယ်ရှင
်။ Syria နိုင်ငံမြောက်ပိုင်းက IS ဆက်သွေးကြွားတဲ့ပေါ်နှိမ့်နေတဲ့စစ်စင်ရေးမှာ American တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့ American အစိုးရကကြေညာလိုက်ပါတယ်။ IS တွေသိမ်းပိုက်ထိန်းချုပ်ခဲ့တဲ့နေရာတွေအပေါ်အနံ့ရအောင်တိုက်ခိုက်ပေးခဲ့တဲ့ American တပ်တွေအနေနဲ့နောက်စစ်စင်ရေးတွေမှာပါဝင်တော့မှာမဟုတ်ဘူးလို့သမ္မတ Donald Trump ကတူရကီသမ္မတ Recep Tayyip Erdogan နဲ့တနင်္ဂနွေနေ့ကဖုန်းဆက်သွယ်ပြောကြားစဉ်အတည်ပြုခဲ့တဲ့အကြောင်းအင်ပီရိုကသတင်းထုတ်ပြန်ပါတယ်။အမေရိကန်သမ္မတကိုတရားစွဲနိုင်ဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့လှုပ်ရဟာပြစ်မှုကြီးကျူးလွန်တာဖြစ်တယ်လို့သမ္မတထရမ့်ကဆွဆွဲပြောဆိုပြီးတာဟာနိုင်ငံတော်တစ္ဆာဖောက်မှုလို့တော့မှဆိုခဲ့ပါတယ်။ဒါအပြင်သမ္မတရဲ့လှုပ်ရတွေနဲ့ပတ်သက်လို့စုံစမ်းနေတဲ့အောက်လွှတ်တော်ထောက်လိုက်ရေးကော်မတီဥက္ကဋ္ဌအဲဒမ်ရှစ်ကိုလည်းသမ္မတကထပ်ပြီးတော့ဝေဖန်ပါတယ်။သမ္မတကိုတရားစွဲနိုင်အောင်လို့စုံစမ်းနေတဲ့အောက်လွှတ်တော်ထောက်လိုက်ရေးကော်မတီနိုင်ငံသားရေးစီကံထိန်းသိမ်းရေးကော်မတီတွေကနေအစ်စ်မြင့်အစိုးရတာဝန်ရှိသူတွေကိုခေါ်ယူစုံစမ်းစစ်ဆေးနေချိန်မှာပဲသမ္မတကအခုလိုတိုက်ခိုက်ဝေဖန်နေတာဖြစ်ပါတယ်။အီရတ်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာလှုပ်တဲ့တဲ့အတိုင်းမလှုပ်ခဲ့တဲ့အလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လှုပ်ရအတွက်တာဝန်ခံရမယ်လို့အီရတ်အာဏာပိုင်တွေကဒီကနေ့အာမခံလိုက်ပါတယ်။တင်းမာမှုတွေကိုပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဒက်မြို့တော်အရှေ့မြောက်ဖက်ဆာဒါစစ်တီအရက်ကစစ်တပ်ကိုလည်းရုပ်သိမ်းခဲ့ပါတယ်။ဆဲလ်တွေကအောက်ဆီဂျင်ပမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ကို2019ခုနှစ်အတွက်ဆေးပညာရဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တဲရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျမတို့အသံလှည့်နေတဲ့ Radio အစီအစဉ် PP ချင်းထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကို Intercept 70နဲ့ Mia 73တို့ကနေပြီးတော့နားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this